ရွေးကောက်ပွဲနိုင်ရအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီကရွေးချယ်ခဲ့ဦးတင်ချုပ်ကိုသမ္မတသစ်ဖြစ်လွှတ်တော်ကတင်မြှောက်လိုက်တဲ့ပေါ်တမလောကော်ဝေးဦးစီးချုပ်ယုံကကြိုဆိုလိုက်တယ်လို့နိုင်ငံတကာအသံဝိုင်းကဝန်တာကွန်ယူကြောင်းပြောဆိုချက်တွေလည်းထပ်မံထွက်ပေါ်လာနေပါတယ်။လက်ရှိသမ္မတဦးသိန်းစင်ကကြိုဆိုကြောင်းပြောဆိုပြီးနောက်တစ်ရက်ဖြစ်တဲ့ဒီကနေ့မှာပဲထုတ်ပြန်လိုက်တဲ့ကော်ဝေးဦးစီးချုပ်ယုံကြီးညာချက်ထဲမှာတော့သမ္မတသစ်ဦးတင်ချုပ်ကိုရွေးချယ်တင်မြှောက်လိုက်တဲ့အတွက်ဝန်တာကွန်ယူကြောင်းနဲ့တည်ငြိမ်ရေးစည်းလုံးညွှန်ညွှန်ရေးနဲ့ဖွံ့ဖြိုးတိုးတက်မှုတွေအတွက်လက်တွဲဆောင်ရွက်လိုကြောင်းပြောဆိုခဲ့ရပါ။အမေရိကန်ပြည်ထောင်စုကလည်းဆက်စုနှစ်တွေအတွင်းအယက်သားဆက်စစ်သမ္မတသစ်တူဖတ်ပေါ်လာမှာဖြစ်တဲ့အတွက်ဝန်တာကွန်ယူကြောင်းပြောဆိုခဲ့ပါတယ်။မြန်မာနိုင်ငံမှာဒီမိုကရေစီပေါ်ထွန်းရေးအတွက်ခြေလှမ်းတည်တရဖြစ်ကြောင်းလည်းနိုင်ငံခြားရေးဝန်ကြီးချုပ်ကေရီကကြေညာချက်ထုတ်ပြန်ပြောဆိုခဲ့တယ်လို့အင်ဂျီရောအမျိုးသားလုံခြုံရေးလက်ထောက်ချန်ပေးဘန်ရူ့စ်ကလည်းတွစ်တက်လူမှုကွန်ရက်မှာပြောဆိုခဲ့ရပါ။ကုလသမဂ္ဂတွင်းရေးမှူးချုပ်ဘန်ကီမွန်ကလည်းသမ္မတသစ်တူရွေးချယ်လိုက်တဲ့အပေါ်ကြိုဆိုလိုက်တယ်လို့မြန်မာနိုင်ငံပြည်ဝင်ပြောင်းလဲရေးမှာကြီးမားတဲ့အောင်မြင်မှုတရဖြစ်နေတယ်။အင်္ဂါနေ့ကထုတ်ပြန်တဲ့ကြေညာချက်မှာချီးကျူးသွားပါတယ်။ရန်ကုန်မြို့မှာရှိတဲ့ပြင်သစ်တန်ရုံးကလည်းချီးကျူးကြောင်းကြေညာချက်ထုတ်ပြန်ခဲ့တာပါ။မြန်မာနိုင်ငံရဲ့ပြည်ဝင်ပြောင်းလဲရေးမှာမှတ်တိုင်တစ်ခုဖြစ်နေတယ်ပြင်သစ်နိုင်ငံခြားရေးနဲ့နိုင်ငံတကာဖွံ့ဖြိုးတိုးတက်ရေးဝန်ကြီးရှောင်မတ်ထာရော့ကကြေညာချက်မှာပြောဆိုသွားပါတယ်။မြန်မာနိုင်ငံလည်းအပါအဝင်ဖြစ်တဲ့အရှေ့တောင်အရှေ့နိုင်ငံများအသင်းအာဆီယံတွေကအင်ဒိုနီးရှား၊မလေးရှား၊ကမ္ဘောဒီးယားတို့အပြင်မြန်မာနိုင်ငံရဲ့အိန္ဒိယ၊ဘင်္ဂလားဒေ့ရှ်နိုင်ငံကလည်းချီးကျူးကုန်ယူကြောင်းပြောဆိုခဲ့ကြတာပါ။သမ္မတရွေးချယ်ခဲ့တဲ့မနေ့တုန်းကတော့အိန္ဒိယ၊တရုတ်၊အိန္ဒိယနိုင်ငံတွေကမှဂျပန်၊ဩစတြေးလျ၊ဗြိတိန်နိုင်ငံတွေကလည်းကြိုဆိုကြောင်းကြေညာချက်တွေအသေးစိတ်ထုတ်ပြန်ခဲ့ကြပါတယ်။